ဂျပန်နိုင်ငံမှာငလျင်နဲ့ဆူနာမီရေလိုင်းတံကြောင့်လွန်ခဲ့တဲ့6နှစ်တုန်းကဖူကူရှိမာဒိုင်းချီနျူကလ িয়ার ဆက်ရုံမှာအကြီးအကျယ်ထိခိုက်သေးချင်မှုတွေကြုံရတဲ့ဖြစ်ဖြစ်တွေနှစ်ပတ်လည်အောင်မြင်ဖို့အခမ်းအနားတွေဒီကနေ့ကျင်းပပါတယ်။လွန်ခဲ့တဲ့6နှစ်မလ17ရက်နေ့မှာငလျင်စတင်လုတ်ခတ်ခဲ့တဲ့ဒေသစံတော်ချိန်ညနေ 2:46 မိနစ်တိတိမှာပဲတိုကျိုမြို့လယ်မှာခေါလောင်းတွေထိုးခဲ့ကြသလိုနိုင်ငံတော်ကပြည်သူတွေကလည်းဥညွတ်ပြီးခိတ္တညင်သက်ခဲ့ကြပါတယ်။တိုကျိုမြို့တော်အမျိုးသားပြည်ဆက်ရုံရှိကအောင်မြင်ဖို့အခမ်းအနားမှာတော့အသက်မစီချင်တဲ့သူတွေပါဝင်လူပေါင်း100လောက်တက်ရောက်ခဲ့ကြသလိုအဖြူနဲ့အဝါရောင်ပန်းတွေနဲ့ပြင်ဆင်ထားတဲ့အခမ်းအနားမှာဂျပန်တော်ဝင်မိသားစုကမင်းသားဖူမီဟီတိုနဲ့ကျင်းရတော်ကီကိုရိုနဲ့အတူဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့ဥညွတ်ကာရဝပြုခဲ့ပါတယ်။2011ခုနှစ်မလ17ရက်နေ့ကဂျပန်နိုင်ငံအရှေ့မြောက်ဘက်ကန်ယူရန်ဒေသတွေမှာပြင်းထန်တဲ့ငလျင်လုတ်ကတ်ခဲ့ရာကဖြစ်ပေါ်လာတဲ့ဆူနာမီရေလိုင်းတဲ့ကြောင့်လူပေါင်း18,000ကျော်သေဆုံးပျောက်ဆုံးခဲ့ရတာပါ။